မကွေးတိုင်းတောင်ရင်းကြီးမြို့နယ်ရန်ကုန်ကစံကြောင်းမြို့နယ်မှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေဟာဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေဖြစ်တနိုင်ငံလုံးကိုပြန့်နှံ့ကူးစက်နိုင်တဲ့အရေးတကြီးအခြေအနေမျိုးနဲ့ရင်ဆိုင်နေရတယ်လို့သမရယုံပြန်ကြားရေးတာဝန်ခံကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးမှာပါရှင
်ဒီကနေ့နေပြည်တော်မှာတင်ပါတဲ့သမရယုံတာဝန်ခံဦးစော်ထင်းနဲ့သတင်းတောက်တွေတွေ့ဆုံပွဲမှာမကွေးတိုင်းတောင်တွင်းကြီးမြို့နယ်ရန်ကုန်ကစမ်းကြောင်းမြို့နယ်တွေကဖြစ်ရပ်တွေဟာတနိုင်ငံလုံးကိုအလင်းမြန်ကူးဆက်နိုင်တာမို့ဒီအခြေအနေတွေဟာအရေးကြီးကြောင်းပြောဆိုလိုက်တာဖြစ်ပါတယ
်တောင်တွင်းကြီးကိစ္စတိုင်းပြည်အတွက်ပြောရင်ဆိုရင်ဆိုရင်ပါလေဘလောက်အထိဆိုရင်လဲဆိုတော့ကျွန်တော်တို့အချိန်မီမတားနိုင်ရင်ကျွန်တော်တို့တနိုင်ငံလုံးမှာကူးဆက်သွားနိုင်တဲ့အနေအထားရှိတယ်အထူးသဖြင့်မြန်မာနိုင်ငံကဒီကိစ္စမှာအကဲဆက်ပါတယ
်ဦးစော်ထေးကလက်ရှိအခြေအနေတွေကိုတည်ငြိမ်နိုင်ဖို့အတွက်လည်းအစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်နေတယ်လို့ပြောဆိုလိုက်ပါသေးတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တောင်တွင်းကြီးဒေသဖြစ်ရပ်မှာတော့စုပူမှုတွေလှုပ်ဆောင်တယ်လို့တန်တရားရှိသူနောက်ထပ်တဦးကိုမနေ့ကထပ်ပံခေါ်ယူစစ်ဆေးနေတာမို့ဒီစုပူမှုအတွက်စုစုပေါင်းတန်တရားရှိသူ6ဦးကိုထိန်းသိမ်းစစ်ဆေးနေတယ်လို့တောင်တွင်းကြီးရမီရက်ဖာတဦးကပြောဆိုထားပါတယ်။ပြည်မှုကျူးလွန်သူတွေကိုရာဇသက်ကြီးဥပဒေပုံမှန်443လို့နဲ့အမှုဖွင့်စစ်ဆေးနေတယ်လို့လည်းသူကပြောပါတယ်လက်ရှိတောင်တွင်းကြီးအခြေအနေနဲ့ပတ်သက်လို့သူက
ကျွန်တော်တို့တော့လောလောဆယ်အလုံးငြင်းညံ့ပါပြီဗျအဓိကဟိုပါပေါ့နော်အဓိကခိုင်းပြီသူဒီအဓိကစို့ပေါ့နော်ကောင်းဆောင်တဲ့သူကိုလိုက်ပြီးတော့သူစုံစမ်းပြီးတော့ရှာလုံးပါပဲ
ဒီမှုနဲ့ပတ်သက်ပြီးတောင်တွင်းကြီးရဲဆိုင်ကတာဝန်ရှိသူကတော့ဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့ VOA ကိုပြောဆိုထားပါတယ်။မင်းညားကစမ်းကြောင်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာဘာသာရေးလှုံ့ဆော်မှုအဖြစ်တန်တရားရှိနေကြပြီးစူပူမှုဖြစ်အောင်လှုံ့ဆော်သူကိုဒီကနေ့ပဲရန်ကုန်ရဲအပ်ဥပဒေ47မူးယစ်ရန်ကားမှုနဲ့ထောင်ရှိရချလိုက်တယ်လို့စမ်းကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုဘိုးဘိုးဦးကပြောဆိုပါတယ်။ထို့သူဟာကြည်မြင့်နိုင်မြေထားပူတာဝင်းထဲမှာနေသူဖြစ်ပြီးအခုလိုထောင်ရှိရချရနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်မှာဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီဖြစ်ရနဲ့ပတ်သက်ပြီးကိုဘိုးဘိုးဦးအမြင်ကတော့
ပုံမှန်ကရဲအုပ်ကြီးပေါ့ဗျာနော်ရန်ကုန်ရဲအုပ်ကြီးကိုခေါ်တာပေါ့နော်နော်အဲ့ဒီရဲအုပ်ကြီးဒီတဲ့ပုံမှန်၄၀ကျင်းဟိုပြန်ရှေ့ဆက်မှလိုက်တာကပြခံဝင်ရုပ်ပါပါတယ်ခံဝင်ရုပ်ပါတယ်ဆိုတာလွတ်လာပြီလို့ရှိရင်ရဲစခန်းမှာနေတိုင်းနော်သူတို့လက်မှတ်ထိုးနေရမယ်ပေါ့ဗျာနော်တခါဖောက်ဖြစ်ကြတယ်နောက်ကသူဟိုဘာမှသူအဲ့မှာအပြစ်မှုတစ်ခုတုံးကြာဆက်ပေါ်တာနဲ့ဒီသူ့ကိုဆက်ချအနေနဲ့တစ်ပြေးလောက်ဆက်နိုင်ပါလိမ့်မယ်ခင်ဗျာ။တရားစွဲရည်ဒီပေါ့နော်ပြည်သူတွေကတရားစွဲရည်ကမရှိခဲ့ဘူးခင်ဗျာ။အမှုခွင့်ရည်ဒီပေါ့နော်ဆရာအမှုခွင့်ရည်လူရှိတဲ့ခါကျတော့ရင်းရတယ်ကြားလို့ရတဲ့ပုံမှန်ကိုကြားပြီးတော့ဆောက်ဆက်လိုက်တယ်ဒီလိုကြီးစားထားပါလိမ့်ခင်ဗျာ
။
ဒါမှမဟုတ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ဆက်ဖို့တဲ့သူကိုဒီဆက်ဖို့တဲ့သူကိုစုတော်တဲ့ဒီလိုသာကျင်းကမအနေနဲ့ဟိုပြစ်ရတည်းဖြစ်ပါလေဒီရပို့ပြီးတော့တန်မြန်ရှိပါလေခင်ဗျာဒါအောင်လည်းကျွန်တော်ဆက်လက်ပြီးတော့ကျွန်တော်လက်ရှိမပြတ်စောင့်ကြည့်နေပါလေခင်ဗျာ
အခုရပိုင်းတွင်ဘာသာရေးလူမှုရေးလှုံ့ဆော်မှုပုံစံမျိုးတွေနေရာဒေသချို့တွေမှာတွေ့နေရပြီးဒါတွေကိုထိထိရောက်ရောက်ဖော်ထုတ်အရေးယူတင်တယ်လို့မြန်မာရေးလေလာတုံးသက်သူဦးမမောင်စိုးကတုံးသက်ပြောဆိုလိုက်ပါတယ
်လူမျိုးရေးရထိရောက်ကံ့ကြွယ်မှုဒါဘယ်လိုပဲဖြစ်တောင်တွင်းကြီးမြို့လိုဟာမျိုးမှာဖြစ်တာတော့ဒီအကြမ်းဖက်မှုလို့ပဲပြောမှာပဲတရားဥပဒေစိုးမိုးမှုဖြည့်ဆည်းနောက်ဆက်တာ哦နော်အဲဒါမျိုးလုံးဆောင်မှုတွေကိုတကယ်လူညိုရေးပဲတည်တည်ကြကြကင်ကွယ်နိုင်မယ်ဆိုရင်ဖြည့်ဆည်းနိုင်ပါလေနောက်တစ်ခုကတော့ကျွန်တော်တို့လူအဖွဲ့အစည်းတွေပေါ့ NLD ပါတီဝင်တွေလည်းရှိတာပဲကျွန်တော်လူလူဖွဲ့စည်းတွေကိုပညာပေးတာ哦ကောင်းကောင်းလုပ်နိုင်မှုလို့လဲ
လက်ရှိအချိန်ထိရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့ဟိန္ဒူဘာသာဝင် 26,000 ကျော်နေရဲစွန့်ကထွက်ပြေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင် 3,000 ကျော်လောက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါရှင်